ဒေတာရင်းမှာခီးလှည့်လည်နေတဲ့တရုတ်ဝင်ကြီးချုပ်ဝမ်ချောင်းပေါင်းဒီကနေ့မှာတော့မြန်မာနိုင်ငံကိုရောက်ရှိလာပါပြီ။တရုတ်ဝင်ကြီးချုပ်ရဲ့ခီးစဉ်တွင်မှာစစ်အစိုးရအကြီးအကဲဗိုလ်ချုပ်မှုကြီးတန်းရွှေစစ်အစိုးရကဒီနှစ်ထဲကျင်းပပေးမယ်ရွေးကောက်ပွဲမှာနိုင်ငံရေးပါတီတစ်ခုကိုဦးဆောင်ရှင်းပြနိုင်သွားဖို့ရှိနေတဲ့ဝင်ကြီးချုပ်သိန်းစိန်နှုနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်။ရန်ကုန်မြို့ကိုဒီကနေ့ပဲရောက်လာပြီးတဲ့နောက်မှာတော့ရွှေတခုံဖျားကိုတွားရောက်ခဲ့ပြီးမနေ့ပြန်နေပြည်တော်ကိုခီးဆက်မယ်လို့ရန်ကုန်ကလာတဲ့သတင်းတွေမှာတွေ့ရပါတယ်။စေစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့စွဲရင်လုပ်ငန်းအပါအဝင်နှစ်နိုင်ငံကြားစီးပွားရေးကုန်သွယ်မှုဆိုင်တဲ့သဘောတူညီချက်တွေကိုလက်မှတ်ရေးထိုးသွားမှာဖြစ်တယ်လို့လည်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကအရင်တစ်ပတ်ကပဲပြောဆိုထားတာဖြစ်ပါတယ်။တရုတ်နိုင်ငံကရင်းနှီးမြှုပ်နှံသူတွေအနေနဲ့မြန်မာနိုင်ငံကစွန့်အင်တည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးလုပ်ငန်းတွေမှာအဓိကထားပြီးတော့ပို့ပြီးတော့လုပ်ကိုင်ခွင့်ရရှိကြမှာဖြစ်တယ်လို့လည်းတရုတ်နိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးဦးသိန်းလွင်ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့တရုတ်အစိုးရပိုင်းစင်ဟွာသတင်းတရက်ကဒီကနေ့ပဲဖော်ပြထားပါတယ်။တနိုင်ငံကြားကုန်သွယ်မှုပမာဏကတော့ပြီးခဲ့တဲ့နှစ်အတွင်းမှာဒေါ်လာတန် 2,900 ကျော်ရှိခဲ့တာမလို့တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွက်ကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုမှာတတိယအများဆုံးနိုင်ငံဖြစ်ပါတယ်။မြန်မာနိုင်ငံမှာပြည်ပကရင်းနှီးမြှုပ်နှံမှုအားလုံးရဲ့ 17.5% ခန့်နှုန်းကလည်းတရုတ်နိုင်ငံကပါတရုတ်မြန်မာတန်တမန်ဆက်သွယ်မှုတွေရဲ့အနည်း60ပြည့်အထိမ်းအမှတ်ဖြင့်မြန်မာနိုင်ငံကတော့ဝင်ကြီးချုပ်ဝမ်ချောင်းပေါင်ခီးစဉ်မတိုင်မီမှာပဲအမှတ်တရကျပ်ငွေ100ရန်တစ်စိတ်ကောင်းတစ်ခုထုတ်ဝေသုံးစွဲသွားမယ်အကြောင်းကြေညာခဲ့ပါတယ်ရှင်။